ရခိုင်မြောက်ပိုင်းဘူးတိတော်မြို့နယ်ကံမြင့်ကျေးရွာကိုမြန်မာစစ်တပ်ကပိတ်ဆို့ပြီးကျေးရွာသားတွေကိုစစ်ဆေးမေးမြန်းနေတာသတင်းတစ်ပတ်ကျော်သွားပါပြီ။ဒါကြောင့်ကျေးရွာသားတွေရဲ့ညီအစ်စာရေးအတွက်တက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကစိုးရိမ်မကင်းရှိနေကြပါလေ။မြန်မာစစ်တပ်ပြောခွင့်ရသူကတော့ကျေးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုတာမဟုတ်ကြောင်းမြင်ပါတယ်။စီးရီးတင်းပါနေတဲ့ရခိုင်မြောက်ပိုင်းနောက်ဆုံးအခြေအနေကိုကိုနိုင်ကွန်းအင်ကစုံစမ်းမေးမြန်းထားပါလေ
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဗူဒိတော်မြို့နယ်တန်ပြင်ကျေးရွာကိုဇူလိုင်လ၂ရက်နေ့ကတည်းကမြန်မာစစ်တပ်ကနေပိတ်ဆို့ထားပြီးကျေးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေက VOA ကိုပြောပါတယ်။ဒါကြောင့်သူတို့ရဲ့စာဝတ်နေရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေတယ်လို့လည်းဗူဒိတော်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရှိကပြောပါတယ်
။ကျန်ရင်ဘောနောကျန်ရင်မလို့ပိတ်ပြီးမှတလဲနေတာမကျေဘူးလို့ပြောတယ်ဆိုတော့အဲ့လိုအမျိုးသမီးမျိုးကလေးအခုကတော့ဘုန်းကြီးကြောက်ခေါ်တာကြီးလို့ပြောတယ်အကုန်လုံးကျွန်တော်ရှိရင်အခုကတော့မရှိကြလို့ရှိတယ်
မြန်မာစစ်တပ်ကနေပါရီွယ်ချက်နဲ့ထိန်းသိမ်းထားတဲ့ဆိုတာမသိရပေမဲ့ရခိုင်လက်နက်ကိုင်အင်အားဖွဲ့နဲ့ဆက်ဆက်မှုကိုစစ်ဆေးနေတယ်လို့ယူဆကြအောင်ကျော်ကလည်းထွက်ပြေးလာတဲ့တန်ပြင်ရွာသားတို့ကပြောပါတယ
်ကျောင်းမှာမင်းစေးရောကျန်နေတဲ့ရှင်ကြီးကဆက်အဲဘုန်းကြီးကဒီကဘလို့ပြောလဲဆိုလို့ရှိရင်ခင်ဗျားတို့ဒီပေါ်လာလို့တဲ့အင်းကိုရင်ခင်ဗျားတို့ဒုက္ခမရဘူးတဲ့
ရွာသားတွေရွာပြင်မှာဆော့ခွေးမရှိအလုံးမလုံးကန်ရလို့ဆန္ဒပြိခါပြဲလာမှုတွေကြုံတွေ့နေရတယ်လို့လည်းအဆိုပါရွာသားကပြောပါတယ်သမရောပြောခွင့်ရသူဘုံမှုချုပ်စုံမင်းထွန်းကတော့ကံကြီးကျေးရွာကိုပိတ်ဆို့ပြီးကျေးရွာသားတွေကိုစစ်ဆေးနေတယ်ဆိုတော့ဆွဆွဲချက်ပေါ်မှာညင်းဆိုထားပါတယ်
။မရှိကောင်းပြန်မလုပ်ပါဘူး။အဲ့ဒီမှာကျွန်တော်သိရတော့နဘာခမင်းကြီးကတော့ကျွန်တော်တတ်တော်မှမရှိဘူ
း။ပြီးကြတဲ့2008ခုနှစ်ဒီဇင်ဘာလဆန်းမှာမြန်မာစစ်တပ်နဲ့အေဘွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့မှုကြောင့်ကံကြီးရွာသား400ခန့်ဟာဗုဒ္ဓတော်မြို့နယ်စီတောင်စီတီတောင်ဂျတိတောင်မြို့နယ်စင်ဖုံးတန်ကျေးရွာဘက်ကိုဆွဲပြေးတိမ်းရှောင်နေကြရပြီးရွာထဲမှာလူအနည်းငယ်သာရှာရှိနေတာပါ။အလားတူဗုဒ္ဓတော်မြို့နယ်ကြံကျူပြင်ကျေးရွာဥစုတရက်ပြင်ကျေးရွာကိုလည်းမြန်မာစစ်တပ်ကနေဒီနေ့မှဝင်ရောက်စစ်ဆေးနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ်။မြန်မာစစ်တပ်နဲ့အေအဖွဲ့တို့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းစံတင်းခွေကတ်တပ်ထားတဲ့အချိန်ကြီးကဒေသခံတွေစစ်တောက်ကြီးမှာဖက်တွေ့နေပါတယ်။လက်ရှိပလောဝမြို့နယ်အာဏာပိုင်တွေကလည်းပလောဝမြို့နယ်တွင်ကျေးရွာဥစုတဥစုကိုစံအိတ်90တာတင်းတင်းခွေပြုတ်နေတဲ့အတွက်လုံလောက်မှုမရှိဘူးလို့တင်ထောင်းအောင်ပရဟိတလူငယ်အဖွဲ့ကကိုတင်ထောင်းအောင်ကပြောပါတယ
်။တင်ပင်းကတော့အခုဒီအုပ်ချုပ်ရေးဌာနကကျေးရွာအလိုက်ဥစုလိုက်ကိုအောက်ပြေးခွင့်ပေးတယ်ဒါပေမဲ့ရုံလောက်လောက်မရကြဘူး။ကျေးရွာအတွက်မဟုတ်တော့အုပ်စုအတွက်အိတ်90တက်ပို့ပြီးတော့အပေါ်တည်လို့မရဘူး။ကျေးရွာအုပ်စုတဥစုမှာရွာက9ရွာရှိတယ်။ကျေးရွာမှာအိမ်ကြီး30လောက်ထားလိုက်တဲ့အိမ်ကိုကျန်ဟာတော့မှာတတောင်းတပြေကျော်ပေါ့ဆက်မဲ့နှူးလောက်ပဲရတယ်တပိတ်ဆာလောက်ပဲဆိုရဆက်မဲ့တီဗီခွင့်ပြုတယ်လုံလောက်လောက်တီဗီခွင့်မပြုဘူ
းပလောဝမြို့နယ်တွင်မြို့နယ်ဝေးလံနဲ့ကျေးရွာ30လောက်အတွက်စံတယ်ယူဖို့ခက်ခဲနေတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်ပလောဝမြို့နယ်တွင်စံဖြတ်ဝေမှုနဲ့ပတ်သက်လို့ပလောဝမြို့နယ်အုပ်ချုပ်ရေးမှုကိုဆက်တွယ်မေးမြန်းခဲ့ပေမဲ့လည်းဖုံးလက်ဆံပြည်သူချင်းမရှိခဲ့ပါဘူးဒါပေမဲ့တခြားပလောဝမြို့နယ်ကူညီရေးအဖွဲ့တစ်ခုကဥက္ကဋ္ဌဦးဝေတန်းကတော့အခုလိုစနစ်တကျစံတယ်ယူခွဲပေးလာတဲ့ပုံမှာအကောင့်ဘက်ကိုဥတည်လာကြောင်းပြောပါတယ်
။သူတို့ကဟိုစိတ်ပါဝင်စားကြလဲဆောင်ရွက်ပေးနေတယ်လို့ပို့ပြီးဆိုတည်နေလို့ထင်တယ်။အရင်မှတော့ဒီလိုစီစီတေးမှုတွေရှိသေးလို့စမပြေတာတွေကြုံခဲ့ရတယ်ဆိုတာကျွန်တော်အဲလိုပဲသုံးသပ်တယ်။အခုကိုအိမ်မဆီစီခွင့်ရတဲ့စီစီဆောင်ရွက်ပေးတယ်ဆိုတော့ဒီနေ့ကတော့ပို့စီစီလေးနေလို့ကျွန်တော်အဲလိုပဲယူကြည့်တယ်။
လက်ရှိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာစီရေပတိပခဖြစ်ပွားလာနေတာကြောင့်သွားလာရေးမှာလုံခြုံမှုမရှိတော့သလိုတောတာဥယျာဉ်ခြံထဲမှာအသက်မွေးဝန်းကျင်လုပ်ငန်းတွေလုပ်ကိုင်ဆွဲဆုံးရှုံးနေတာကြောင့်စာဝတ်နေထိုင်ရေးမှာလည်းအခက်တွေ့နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်စီရေတင်မမှုဖြစ်စဉ်တွင်စစ်ကြောင်ဥယျာဉ်9000ကျော်တိုးပွားလာနေသလိုမိုးကြီးကာလမှာနေထိုင်ရေးနဲ့စားသောက်ရေးအပိုင်းမှာလည်းအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လည်းလူမှုကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။